NRDC လို့ခေါ်တဲ့ဖွံ့ဖြိုးတိုးတက်မှုအနှိမ့်ကျဆုံးတိုင်းပြည်တွေဖြစ်သတ်မှတ်ထားတဲ့ကမ္ဘာပေါ်ကနိုင်ငံပေါင်း48နိုင်ငံနဲ့ရှေ့လာမဲ့တက္ကသိုလ်2020ပြည့်နှစ်မှာနောက်ဆုံးထားပြီးထောက်ဝက်လောက်ထိရောကျသွားအောင်လှုံ့ဆော်သွားဖို့ရည်မှန်းထားတာဖြစ်ပါတယ်။မေလဒုတိယပတ်အတွင်းကျင်းပတဲ့ညီလာခံမှာအခြေခံအဆောက်အုံတည်ဆောက်ရေးစွန့်ရင်နဲ့စက်ပြိုးရေးလုပ်ငန်းတွေလိုထုတ်လုပ်မှုအပိုင်းကိုအာရုံစိုက်ဆွေးနွေးသွားကြတာပါ။ဒါဆိုရင်2001ခုနှစ်တုန်းကဘရက်ဆယ်ညီလာခံအတွင်းကျန်းမာရေးပညာရေးနဲ့တခြားလူမှုရေးအစီအစဉ်တွေကိုအလေးထားဆောင်ရွက်သွားဖို့ရည်မှန်းချက်တွေနဲ့သိရသာသာကွဲလွဲလာတာလည်းဖြစ်ပါတယ်။ကမ္ဘာလူရေရဲ့စနစ်ရာခိုင်နှုန်းရှိတဲ့လူပေါင်း1900နီးပါးဟာတနည်းကိုအမေရိကန်$1ဝင်ငွေနဲ့ရပ်တည်နေကြရပြီးဒီလိုဖွံ့ဖြိုးတိုးတက်မှုတွေမှာမမျှမတဖြစ်နေရတဲ့အခြေအနေတွေကိုချိန်ငွေရှာညှိဖို့လိုအပ်နေတာကိုဒီနှစ်ညီလာခံအဖွဲ့နဲ့မှာပဲကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကအလေးထားပြောဆိုသွားတာပါ
With 12% of the global population, LDCs account for just 1% of world exports, less than 2% of global direct investment.
ကမ္ဘာလူဦးရေရဲ့စနစ်ရာခိုင်နှုန်းအထိရှိနေတဲ့ LDC နိုင်ငံရဲ့ပြည်ပပို့ကုန်ပမာဏဟာ100ရာခိုင်နှုန်းပဲရှိသလိုကမ္ဘာနဲ့ဝန်းတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေမှာလည်း100ရာခိုင်နှုန်းအောက်မှာရှိနေပါတယ်
စာမျက်နှာ50နီးပါးရှိတဲ့အစ္စတန်ဘူညီလာခံရဲ့လုပ်ငန်းစဉ်ထဲမှာတော့ရာသီဥတုဖောက်ပြန်မှုကဆက်လို့အကူအညီထောက်ပံ့ပေးရေးလုပ်ငန်းတွေ၊ကျန်းမာရေးနဲ့ပြည်ပကတရက်ရင်းနှီးမြှုပ်နှံမှုတွေကိုချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေကဆောင်ရွက်တဲ့အကြံပြုချက်တွေပါဝင်ပါတယ်။ဖွံ့ဖြိုးမှုအနေဆုံးတိုင်းပြည်တွေကြားမှာသာမကဖွံ့ဖြိုးတိုးတက်လာနေတဲ့ဈေးကွက်တွေနဲ့ပါပူးပေါင်းဆောင်ရွက်မှုတွေ၊ပံ့ပိုးမှုတွေကိုတိုးမြင့်လှုပ်ဆောင်သွားဖို့ကိုလည်းအာရုံစိုက်ထားတာပါ။လာမယ့်စနေအတွင်းဖွံ့ဖြိုးမှုအနေဆုံးတိုင်းပြည်အရေးအတွက်ကိုထက်ဝက်လျှော့ချသွားဖို့ရည်ရွယ်ထားတဲ့နေရာမှာနှစ်နှစ်အတွင်းမှာပဲစီးရင်ကနေပြဖြစ်နိုင်မဲ့နိုင်ငံ၅နိုင်ငံ၆နိုင်ငံလောက်ရှိနေပြီလို့ကုလသမဂ္ဂရဲ့ဖွံ့ဖြိုးမှုအနှံ့ကျဆုံးနိုင်ငံများဆိုင်ရာကိုယ်စားလှယ်လက်ထောက်တွင်းရေးမှူးချုပ် Check CDR ကပြောပါတယ်ဒီထက်မှာဂီနီ၊အင်ဂိုလာ၊တီမော၊ဘင်္ဂလားဒေ့ရှ်နဲ့နီပေါ်နိုင်ငံတွေပါတယ်လို့လည်းသူကပြောပါတယ
် All the advantages will be withdrawn from them once they graduated so in order to make it acceptable and agreeable it has been decided that a process of smooth transition
ဒီနိုင်ငံတွေအရေးချင်းပြည့်မီသွားပြီဆိုတာနဲ့သူတို့ရထားတဲ့အခွင့်အဒူးတွေကိုပြန်ပြီးတော့ရုပ်သိမ်းသွားမှာပါဒါကိုသဘောတူလက်ခံနိုင်တဲ့အခြေအနေမျိုးဖြစ်ဖို့အတွက်နိုင်ငံတကာအတိုင်းအဝန်းကနေပြီးတော့ဒီနိုင်ငံတွေကရနေတဲ့အကူအညီအထောက်ပံ့တွေရုတ်တရက်လက်လွတ်တာမျိုးမဖြစ်ရလျောင်းအခုပြောင်းလုပ်ငန်းစဉ်ကိုချော့ချော့မွေ့မွေ့လုပ်သွားဖို့လည်းဆုံးဖြတ်ထားပြီးဖြစ်ပါတယ်
လွန်ခဲ့တဲ့1982ခုနှစ်ကစလို့ကမ္ဘာအလယ်မှာဆင်းရဲပြီးအထုကယူဆိုင်ကူညီသွားဖို့လိုတဲ့ဖွံ့ဖြိုးတိုးတက်မှုအနှံ့ကျဆုံးနိုင်ငံအဖြစ်နိုင်ငံတကာအတိုင်းအဝန်းကနိုင်ငံပေါင်း25နိုင်ငံကိုစတင်လက်ခံသတ်မှတ်လာပြီးမြန်မာနိုင်ငံဟာလည်း1989ခုနှစ်ကစလို့အဆင်ရဆုံးတိုင်းပြည်တစ်ခုဖြစ်နေပါဝင်လာခဲ့တာပါ။အစ္စတန်ဘူညီလာခံကိုတက်ရောက်လာတဲ့မြန်မာနိုင်ငံကအမျိုးသားစီမံကိန်းနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဝန်ကြီးဌာနဒုဝန်ကြီးဦးကန်စောကတော့ပုဂ္ဂလိကကဏ္ဍမှာယင်းနှိမ့်မြှုပ်နှံမှုတွေတိုးလာစေဖို့အားပေးတဲ့အနေနဲ့တိုင်းပြည်မှာဈေးကွက်စီးပွားရေးကိုဦးတည်တဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ခဲ့သလိုပြည်ပကယင်းနှိမ့်မြှုပ်နှံမှုတွေအားကောင်းလာစေဖို့ဥပဒေပြဋ္ဌာန်းခဲ့တာတွေတောင်ရှိတဲ့အကြောင်းပြောဆိုသွားတာပါ။ပြီးခဲ့တဲ့2010ပြည်နှစ်အတွင်းမှာလည်းပြည်ပယင်းနှိမ့်မြှုပ်နှံမှုပမာဏဟာမြန်မာနိုင်ငံမှာဒေါ်လာတန်ပေါင်း16,000အထိရှိခဲ့တယ်လို့ဒုဝန်ကြီးကညီလာခံကိုပြောသွားပါတယ်။မြန်မာအစိုးရရဲ့တရားဝင်ကိန်းဂဏန်းတွေအရမလမှာကုန်ဆုံးသွားတဲ့2010-2017ဘဏ္ဍာရေးနှစ်အတွင်းပြည်ပရင်းနှီးမြှုပ်နှံမှုတွေဟာစံချိန်ချိုးလာအောင်ဒေါ်လာတန်ပေါင်း2000အထိရှိခဲ့တာပါဒီထဲမှာတရုတ်နိုင်ငံကအများဆုံးဖြစ်တဲ့ဒေါ်လာတန်ပေါင်း9,950ရှိခဲ့ပြီးရင်းနှီးမြှုပ်နှံမှုအများစုဟာဒေါ်လာတန်ပေါင်း1000ကျော်အထိရှိတဲ့ရေနံနဲ့တန်းငွေလုပ်ငန်းမှာဖြစ်ပြီးလက်စစ်တားထုတ်လုပ်မှုမှာတန်ပေါင်း8,200ကျော်တက်ထုတ်တွင်းလုပ်ငန်းမှာတန်း1400နီးပါးရှိခဲ့ပါတယ်ဒါပေမဲ့လည်းလက်တလုံးမြန်မာနိုင်ငံကိုဝင်ရောက်လာနေတဲ့ FDI လို့ခေါ်တဲ့ပြည်ပကတရက်ရင်းနှီးမြှုပ်နှံမှုတွေကနေမြန်မာနိုင်ငံသားတွေအပြည့်အဝခံစားနိုင်မှာမလားဆိုတာကတော့မသေးရဘူးလို့ရန်ကုန်စီးပွားရေးတက်သူအငိမ့်စားပါမောက်ခချုပ်ဦးမော်တန်းကမြင်ပါတယ
်လူအများကြီး FDI ရောက်လာရင်ကောင်းတယ်ကောင်းတယ်ပေါ့လေဒီဥစ္စာလည်းကောင်းတဲ့အချက်နဲ့မကောင်းတဲ့အချက်ကတွန်းတွဲနေတာပါပဲတကယ်တကယ်ကတော့ကျွန်တော်တို့ဒီပေါ်ပေါက်လာတဲ့အကျိုးကျေးဇူးကိုခွဲဝေတဲ့အခါကျရင်တော့အရင်ဒီစုံနိုင်တဲ့လူကယူသွားမှာပဲပေါ့လေ။ဒါအလုတ်ကန်ရမယ်။နောက်ပြီးတော့နီးပညာလည်းရမယ်ဆိုတာလည်းပြည်သူလူထုနဲ့နီးစပ်တဲ့လုတ်ကန်လှုပ်ရှားတဲ့လုပ်ငန်းကဏ္ဍမျိုးမှာအတွန်းမှာဆိုရင်တော့ technology transfer လို့ရမယ်ပေါ့လေ။အလုတ်ကန်ခအမှုနဲ့ပတ်သက်တဲ့ company ရဲ့ policy ပေါ်မှာမူတည်ပြီးတော့မှာပဲ။ဒီပြည်တွင်းကတော့လုတ်ကန်ဖန်တီးတာအတွက်အကျိုးခံစားခွင့်ရမှာပါ။ကြော်ညာထားတာဒီပါဒီထဲမှာတော့ကျွန်တော်ဥမာဟိုတဝဲဘက်မှာရင်းနဲ့စိတ်ကန်းလုတ်တယ်အိုပြည်တွင်းလုတ်သား6,000လောက်ကိုရင်ခတ်မယ်ပါမယ်အဲ့လိုမျိုးလုတ်သားတွေကိုခတ်မယ်ဆိုရင်တော့အလုတ်ကန်တော့ဖန်တီးရရှိမှာပါလေတို့တော့လည်းပဲကျွမ်းကျင်တဲ့လုတ်ပိုင်းအနေနဲ့ကတော့ ကျွန်တော်တို့ပြည်တော်မှာလည်းအမှန်စင်စစ်ကတော့ဒီလိုအပ်တဲ့ကြွန့်ကျင်မှုရှိတဲ့ပုံစံတွေလည်းရှိပါတယ်ရှိတယ်ဆိုတဲ့အခါမျိုးမှာကန့်တတ်ထားတယ်ဆိုရင်တော့ဟိုမြုံမှန်းတလောက်အကျိုးကျေးဇူးရမှာမဟုတ်ဘူးပေါ့လေ
ကုလသမဂ္ဂရဲ့ကုံသွေးရင်းနဲ့ဖွံ့ဖြိုးမှုဆိုင်ရာညီလာခံအန်တက်ကတော့ပြပကတည်းကရင်းနှီးမြှုပ်နှံမှုတွေဟာဆင်းရဲတဲ့တန်းပြည်တွေမှာအလောက်ကန်ရရှိရေးကိုဥတီဆောင်ရွက်ဖို့လိုမယ်လို့အစ္စတန်ဘူညီလာခံမတိုင်မီမှာပဲအစီရင်ခံစာတစ်စောင်ထုတ်ပြန်သတိပေးခဲ့တာပါဖွံ့ဖြိုးတိုးတက်မှုအနှိမ့်ကျဆုံးတန်းပြည်တွေကိုပြပကတည်းကရင်းနှီးမြှုပ်နှံမှုတွေဟာဆယ်စုနှစ်တစ်ခုအတွင်းမှာအရှိန်ဟုန်ကောင်းကောင်းနဲ့တိုးလာနေတဲ့နေရာမှာအရင်ကထက်နှစ်ဆလောက်ထိရှိလာနေပြီလို့လည်းဖော်ပြထားပါတယ်ဒါပေမဲ့လည်းဒီရင်းနှီးမြှုပ်နှံမှုတွေဟာတဘာဝအရင်းမြစ်တွေထုတ်လုပ်မှုမှာအထူးကအာယုံစိုက်ထားတာတွေသာဖြစ်ပြီးအလောက်ကန်အနေချင်းကိုသာဖန်တီးနိုင်တယ်လို့လည်းလေ့လာချက်ကတွေ့ရှိခဲ့တာပါဒီလိုရင်းနှီးမြှုပ်နှံမှုမျိုးတွေဟာဖွံ့ဖြိုးမှုအနှိမ့်ကျဆုံးတိုင်းပြည်တွေအတွက်ပြပကလုပ်ငန်းတွေနဲ့ပြည်တွင်းစီးပွားရေးလုပ်ငန်းတွေကြားပေါင်းကူးပေးရမှာအထောက်အကူမဖြစ်နိုင်ဘူးလို့လည်းသတိပေးထားတဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရပ်နားပါရစေကျွန်တော်အောင်လွင်ဦးပါခင်ဗျာ